ဖြူမျိုးမှာဒီလ25ရက်နေ့လာပဲဒါကိုကျော်အေးဝင်းရဲ့တားကိုရက်တဖက်ဒီဘက်ကနေပြီးတော့မှာဒါဆန္ဒပြဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲရိုက်နေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဆိုတော့အခုတားနဲ့ပတ်သက်ပြီးတော့ဘာဝင်ရန်နောက်ဆုံးအချိန်ကိုသိထားတာရှိပါတယ်အဲ့ဒါပြောပြပေးပါလား
ဟုတ်ကဲ့တားနဲ့ပတ်သက်လို့တော့ကျွန်တော်တို့မနေ့ကကျွန်တော်အပြင်ရောက်နေတဲ့အချိန်မှာပဲတားဖတ်ခါတယ်ဆိုတော့တရင်ကြားတယ်ပေါ့နော်ကြားပြီးတော့ဒီလိုတားကိုရိုက်နေပြီးတော့ခေါ်သွားတယ်နောက်သွေးတန်တရေရဲနဲ့ပေါ့နော်အဲ့လိုမျိုးခေါ်သွားတယ်ဆိုတော့တရင်တော့ကျွန်တော်ကြားတယ်ဒါကလည်းကျွန်တော်ကအဲ့အချိန်မှာကျွန်တော်အပြင်မှာရောက်နေတယ်ပေါ့နော်အဲ့ညပိုင်းမှာလည်းဘာဖြစ်လဲဆိုတော့ဒီလူတွေတွေကပေါ့နော်သူ့ကိုပြန်လုပ်ပေးဖို့တောင်းဆိုကြတဲ့အချိန်မှာဒီစစ်တပ်နဲ့ရေးရနေပြီးတော့ကြီးစစ်တွေနဲ့ဖြစ်ခဲ့တဲ့အတွက်ဒီလူမျိုးပိုင်းကတန်ရန်ရတယ်လူငယ်လေးတယောက်ဆုံးသွားတယ်ပေါ့နော်အဲ့နောက်ပိုင်းမှာအဲ့ညလုံးချင်းမှာပဲတားဟိုကဖြူးမှမထားတော့ပဲလေနေရာတစ်ခုကိုချိန်လိုက်တယ်လို့ကျွန်တော်ကြားတယ်ပေါ့နော်လောဆယ်မှာတော့တားရဲ့အချိန်ကသူတန်ရာရင်းနဲ့ပါသွားတယ်လို့သိရတယ်နောက်ပြီးတော့ဘယ်ကိုခေါ်သွားတယ်ဆိုတော့ဘိုးတို့မသိဘူးပေါ့နော်လောသေးတော့ဟိုတွေ့လို့လည်းအနေထားလည်းမရှိဘူးဇယောင်းနေမှလည်းလောသေးတော့ကိုမသိဘူးပေါ့
အဲ့တော့သူနဲ့ပတ်သက်ပြီးတော့ရိုင်းနဲ့ဖန်စီကောဆောင်သွားတဲ့အချိန်မှာဒိုင်းယာဘလောက်ရတယ်ဆိုတာလည်းတိကျမသိရဘူးဘယ်ခေါ်သွားတယ်ဆိုလည်းမသိရဘူးအခုဖန်စီထားတဲ့အချိန်မှာသူ့ကိုကုသပေးမှုရှိရှိဆိုတာလည်းမသိရဘူးဒါဖခင်တယောက်အနေနဲ့အခုချိန်မှာရောဒီအပေါ်မှာဘယ်လိုများခံစားရပါလဲ
ဒါတော့တားဖြစ်တဲ့ခံတော့ခံစားရတာပေါ့နော်ဒါပေမဲ့နိုင်ငံကြီးကအခုသားကမှပြောရရင်တော့သူရိုင်းတဲ့တန်းအရီပါသွားတယ်ပေါ့နော်ဒါပေမဲ့လို့ကိုလိုတဲ့စိုးတဲ့တိုင်းကြီးမှာလူငယ်တွေအသက်တွေပြင်းထန်ပြင်းကြတာကြီးအများကြီးကြီးနော်ဒါပေမဲ့သူဖမ်းရတဲ့အချိန်မှာအသက်မသိသေးဘူးဆိုတာသိရတဲ့နည်းနည်းတော့စိတ်ကြည်လို့ရတယ်ပေါ့နော်မိသားတယောက်အနေနဲ့တော့စိတ်တော့မကောင်းဘူးပေါ့မသိရင်တော့သတိကြံပြေးမယ်လို့တော့ထင်ပါတယ်ဟုတ
်အခုတားနဲ့ပတ်သက်လို့ရောဆက်ဆက်ပြောတယ်လို့ဒါဘာမှမသိရတဲ့အခြေအနေမှာဘာဆက်လုပ်ဖို့ရှိပါသလဲရှင
်ဘာဆက်လုပ်ဖို့ရှိလဲတချို့ကတော့မေးတယ်ဗျနော်ဟိုဥပဒေအကြောင်းအရဘယ်လိုကောက်ဝဲမလဲပါညာပေါ့နော်အဲ့တော့ဒီတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်ဟာကတရားဝင်မှုဖြစ်တယ်မဖြစ်တယ်ဆိုတာကျွန်တော်ရေးကြည့်ပါတယ်သူကသူကျွန်တော်တို့ကဘယ်ပုံမှန်တွေပဲတက်တက်ပါကျွန်တော်တို့ကနော်တရားဝင်မှုမရှိတဲ့တရားစီရင်အောင်ပါတော့ဆိုတော့တိတ်ပြီးတော့ဖြစ်စုကျွန်တော်အနေနဲ့ကတော့တိတ်မစင်စားဘူးအဲ့ကျွန်တော်အခြေအနေပါညာထားဖို့လဲကျွန်တော်မရှိဘူးငားလည်းမငားနိုင်ဘူးပေါ့နော
်အဲ့တော့အခုဆိုလို့ရှိရင်ဒါတားကိုဖမ်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုပြန်လုပ်ပေးဖို့တောင်းဆိုရနေရလဲဒါတနက်ကြီးစစ်တင်နဲ့ပြစ်တယ်ဒီမှာအခုဆိုလို့ရှိရင်ဒါဟိုလူငယ်လေးတယောက်ဆုံးသွားပြီနောက်နိုင်ငံတော်မှာဆိုလဲအခုလက်ရှိအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ရေးရဲဆက်ဆက်တို့အင်အားသုံးပြစ်နေတဲ့ကြားမှာတည်တဲ့သူတွေဆိုတာတတိတစ်ခါပို့ပြီးတော့များလာတဲ့ဒဏ်ရာရတဲ့သူတွေအများစုကဒီငယ်တွေဖြေတန်းတာပေါ့နော်အခုလိုဖြစ်နေတဲ့အခြေအနေမှာလွတ်တော်ကိုယ်စားတယောက်အနေနဲ့ဒီအပေါ်မှာရောဘာများပြောချင်ပါလဲ
ဒီကတော့ဗျာဘာလဲဆိုတဲ့အခါကျတော့ဒီလက်နက်ကင်တွေလက်တစ်ချက်တော့စဉ်းစားတင်တာပေါ့နော်အမိတ်ဆိုတာပေးတိုင်းတော့ဒီအမိတ်ကိုနာခံမှုတော့မသိဘူးဒီအမိတ်ကတရားမျှတမှုရှိလားမရှိလားလဲသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့လက်ရှိကျွန်တော်တန်းစီရအနေထားမှာဘယ်ဖွဲ့ဆီရကျတော့လက်ချက်သမီးစီဖြစ်လေဘယ်ဖွဲ့ကတရားဝင်လဲဆိုတော့သူတို့ပြန်တုံးတက်ဖို့တော့လိုတာပေါ့နော်ဒါလေးကိုကျွန်တော်အဓိကထားပြီးတော့ပြောချင်ပါတယ်အဲ့တော့ဒါတွေကလက်နက်ကင်နေနေအများကြီးစဉ်းစားမသိစားရပါဒီစီကကျွန်တော်တိုင်းကြီးတော့အများကြီးကြီးတဲ့အချိန်အဲ့တော့လက်နက်ကင်လက်တက်ဖွဲ့ရပမကန်ကကျွန်တော်ကပညာရှိရှိကျွန်တော်စဉ်းစားသွေးခေါ်တက်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဆိုတော့လက်ရှိမှာရောကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချရတဲ့အခြေအနေမှာရှိရလားဒီသားစုရဲ့လုံခြုံရေးရောဘယ်လိုရှိလဲ
လုံးကြုံကြီးကတော့ကျွန်တော်အဆင်ပြေအောင်တော့ကျွန်တော်နေတယ်ကျွန်တော်မှချိတဲ့တီတီကိုယ်စလဲတရားနေနဲ့ထမ်းဆောင်မဲ့တာဝန်နဲ့ကျွန်တော်ထမ်းဆောင်နေတယ်ပေါ့နော်အဲ့တန်းနေဆိုတော့ကျွန်တော်လုံးကြုံနေတယ်ပေါ့အဲကျွန်တော်တို့ကလည်းဟိုတားရဲ့ကျွန်တော်ဇနီးရဲ့တော့တယ်ဆိုတော့ကျွန်တော်တို့ကတယောက်တဏီယာစီဆိုတော့ရှင်းပြောရတော့တဏီယာစီပေါ့နော်လုံးကြုံမှုရှိနေပြီဆိုတော့လောတဲ့နေသားမှာတော့တယောက်ကတော့ရှိပြီဆိုတော့ကျွန်တော်ဇနီးနဲ့ကျွန်တော်နေရာတဏီယာစီဆိုတော့ကျွန်တော်အတိအကျတော့ကျွန်တော်မသိသေးပါဘူးအဲ့ဒါကတော့နော်လုံးကြုံမှုတော့ရှိမရှိဆိုတာအတိအကျလည်းကျွန်တော်မပြောနိုင်ဘူးကိုကကိုပဲကျွန်တော်တို့ကလုံခြုံနေရတဲ့အနေအထားမျိုးတွေဖြစ်နေတယ်ပေါ့နော
်ဟု
တ်ကဲ့ဒါပေမဲ့လက်ရှိနေသားမှာတော့ဇနီးနဲ့ဆက်သွယ်တဲ့အခါမှာသူလည်းဟိုအေးစစ်စစ်ဖြစ်နေသေးတယ်ဆိုတဲ့ဟာတော့ကျွန်တော်သိရတော့အခုချိန်မှာလည်းသူလုံခြုံမှုရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟိုဘယ်လိုပဲဖြစ်ဖြစ်လေနော်ဇနီးနဲ့လည်းတဏှာစီနေရတယ်တားရလည်းအခုတဏှာရင်းနဲ့ဖန်စီခေါ်သွားရတယ်ဆိုတဲ့အခါကျတော့မိသားစုနဲ့ပတ်သက်တဲ့စိတ်ဝင်မှုကတော့ရှိနေမယ်ထင်ပါတယ်
ဆိုရင်လည်းဆိုတာဒီတော်လိုင်းကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြမလဲ။ဒါတွေကကျွန်တော်တို့ပြည်သူလူထုတရားလုံးဝဒီအမြင်ကျွန်တော်တို့ရှိဖို့လိုပါတယ်။ဒီတော်လိုင်းကကျွန်တော်တို့ကြောက်ဆုံးသွားလို့မရဘူး။ကျွန်တော်တို့နိုင်ငံဆိုရယ်နော်။နှစ်ပေါင်းများစွာနှစ်ပေါင်း80ကျော်မရခဲ့တဲ့အခွင့်အရေးတစ်ခုကျွန်တော်ရနေတယ်။ဒီခွင့်ကိုကျွန်တော်လက်ဆုပ်လက်ကမ်းကျွန်တော် င်းကြီးကြီးကကျွန်တော်စုပိုင်ထားဖို့လိုပါတယ်เนาะဒါလေးကိုပဲကျွန်တော်ပြောချင်ပါတော့